တရုတ်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်လာတဲ့အဖွဲ့ဝင်ဆယ်နိုင်ငံပါရှစ်တောင်အရှနိုင်ငံများအသင်းအာဆီယံဟာ2020ပြည့်နှစ်အတွင်းမှာပဲဥရောပသမ္မတကိုကျော်လွန်ခဲ့တာပါ။အာဆီယံနဲ့တရုတ်ကြားကုန်သွယ်ရေးကိုပိုများလာဖို့ရှိတယ်လို့လည်းပြောဆိုချပါတယ်။ VOA သတင်းတောက်အာဟာဒီယန်အုတ်တမကအင်ဒိုနီးရှားနိုင်ငံဂျကာတာကနေသတင်းပေးပို့ထားပါတယ်။နားဆင်ပါရှင်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနိုင်ငံတကာပြပွဲခမ်းမကြီးမှာChina Home Life Indonesia ပြပွဲကိုလူပေါင်းရာချီလာရောက်ကြပါတယ်။မလနှောင်းပိုင်းမှာကျင်းပတဲ့ဒီပွဲမှာတော့တရုတ်ကုမ္ပဏီ102ခုပါဝင်ပြတ်တပ်ပြီးကျန်းမာရေးအသုံးဆောင်ကနေလျှက်စစ်ပစ္စည်းတွေထိထုတ်ကုန်ရာချီပြတ်တပ်ထားပါတယ်။EasyVis လုပ်ငန်းက George Wu ကအခုလိုပြောပါတယ
်။
ကျွန်တော်တို့ထုတ်ကုန်တွေကတော့လုံခြုံရေးကင်မရာတွေနဲ့အိမ်သုံးပစ္စည်းတွေကအဓိကပါ။အင်ဒိုနီးရှားဈေးကွက်ကကြီးပါတယ်။ကျွန်တော်တို့ထုတ်ကုန်တွေကအင်ဒိုနီးရှားဈေးကွက်နဲ့ကန့်ညီပါတယ
်။
တရုတ်ထုတ်ပစ္စည်းဖြစ်ပြီး2019ခုနှစ်ကတည်းကရောင်းနေတာလို့ Inch Power က Erwin Apriya Shah ကအင်ဒိုနီးရှားဘာသာစကားနဲ့ပြောပြခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားမှာအခု2022ခုနှစ်အတွင်းကုန်စည်ပြပွဲတွေဇက်တိုက်ကျင်းပဖို့ရှိတဲ့အထက်ကပြပွဲတစ်ခုလည်းဖြစ်ပါတယ်။အရှိတောင်အာရှမှာလူဦးရေအများဆုံးအင်ဒိုနီးရှားဟာတရုတ်ထုတ်ကုန်တွေအတွက်အကျိုးရှိစေတဲ့ဈေးကွက်တစ်ခုလို့လည်းပြပွဲစီစဉ်သူတွေကပြောပါတယ်။အန်ဒီဝီစမာယာကပြပွဲကိုစီစဉ်သူတူဖြစ်ပါတယ
်။
အင်ဒိုနီးရှားဟာတရုတ်ရဲ့အဓိကဈေးကွက်တွေကတစ်ခုဖြစ်ဖို့ရည်ရွယ်ထားပါတယ်
။အာဆီယံနဲ့တရုတ်အပါအဝင်အာဆီယံမဟုတ်တဲ့၅နိုင်ငံပါဝင်တဲ့ဒေသရင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှု ASEP ကိုအကောင့်ထည့်ဖို့နေချိန်မှာပဲကုန်သွယ်ရေးကပို့ပြီးတော့တိုးလာဖို့ခံမှန်းထားပါတယ်။သွင်းကုန်ကွန်ရှော့ချပြီးရင်းနှီးမြှုပ်နှံမှုဆိုင်ရာအတားအဆီးတွေမရှိစေဖို့ရည်ရွယ်တဲ့ဒီကုန်သွယ်ရေးသဘောတူညီချက်ကိုလွန်ခဲ့တဲ့နှစ်နှစ်ကလက်မှတ်ထိုးခဲ့ကြပြီးဒီနှစ်အစောပိုင်းမှာစတင်တက်ရောက်ပါတယ်။အမေရိကန်ဥဆောင်ချိုးဖက်တဲ့ဒေတာရင်းလွတ်လပ်စွာကုန်သွယ်မှုအစင်မပြေဖြစ်ခဲ့ပြီးနောက်မှာအခုလိုပေါ်ပေါက်လာတာပါ။အမေရိကန်နဲ့တရုတ်ချတင်းမာမှုဖြစ်တဲ့အခြေအနေကိုဒေတာရင်းကအစိုးရတွေကသူတို့စီးပွားရေးအကျိုးအတွက်အသုံးချခဲ့တယ်လို့လည်းသုံးသက်သူဒေးဗစ်ဆမ်မြူအယ်ကပြောပါတယ
် RCEP နိကလတန
ေ RCEP ကိုအကောင့်ထည့်ဖို့တရုတ်ဘက်ကအမြန်တွန်းအားပေးနေတာပါတခြားနိုင်ငံတွေကလည်းအတီးပြူရေးစပြီးလုပ်နေကြပါပြီတရုတ်နဲ့အမေရိကန်တို့ကြားမပြေလည်ဖြစ်နေတဲ့အခြေအနေကိုအခွင့်ကောင်းယူပြီးရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးအထူးသဖြင့်ပို့ကုန်တိုးမြှင့်ရေးအတွက်အသုံးချနိုင်ပါတယ်
နိုင်ငံခြားယင်းနှိမ့်ညံ့မှုတွေတိုးလာတာကနေအင်ဒိုနီးရှားနိုင်ငံအတွက်အကျိုးရှိစေပါတယ်။ဒေးဗစ်ဆမ်မြူအယ်ကအခုလိုဆက်ပြီးပြောပါတယ်
။ဒီတပ်ဘူတိုဘာ
ညောင်လာမဲ့ဆယ်နှစ်15နှစ်အတွင်းယင်းနှိမ့်ညံ့မှုတွေအများကြီးလိုအပ်ပါတယ
်။အင်ဒိုနီးရှားမှာတရုတ်ကုန်စည်တွေတင်သွင်းမှုတိုးလာနေပြီးသားအခြေအနေမှာ ASEP ကုန်သွယ်ရေးသဘောတူညီချက်ကစီးမြစည်းကမ်းဘောင်သတ်မှတ်တာသာဖြစ်တယ်လို့သုံးသပ်သူတွေကယူဆပါတယ်။ပြီးခဲ့တဲ့သုံးနှစ်တာအတွင်းတရုတ်ဟာရေနံနဲ့သဘာဝဓာတ်ငွေမဟုတ်တဲ့သွင်းကုန်အများစုတင်သွင်းတဲ့အရေးအမြစ်ဖြစ်လာပြီးဒါအဆိုရင်အင်ဒိုနီးရှားနိုင်ငံရဲ့သွင်းကုန်အားလုံးရဲ့၃ပုံ၃ပုံလောက်ရှိတယ်လို့လည်းအစိုးရစီးရင်စရာတွေကဖော်ပြပါတယ်ရှင်